ရခိုင်ပြည်နယ်မြောက်ပိုင်းအဖြစ်ပျက်ကို genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်လို့သတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်အမတ်တချို့ကတွန်းအားပေးလှုပ်ဆောင်နေတာနဲ့ရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ဒဏ်ချမှတ်တဲ့ပေါ်နိုင်ငံတကာကနေဖိအားပေးနေတာတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုမှလက်တော်ရောက်ရှိနေတဲ့ပြည်တော်စုဝင်ကြီးဦးကျော်တင်ကို VOA ဒေါခင်စိုးဝင်းကနယူးယောက်မြို့မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
။အမေရိကန်ရဲ့ရည်တည်မှုအနေအထားပေါ့နော်မြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးရည်တည်မှုအနေအထားပေါ့။အဲ့တော့ဒီအမေရိကန်နိုင်ငံသားရေးဝင်ကြီးဌာနရဲ့ဟိုဒီဟိုသဘောအရာဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာအခုဖြစ်နေတဲ့ဒီဒုက္ခတွေအရေးဟာဒီသူတို့ကဟို ethnic cleansing ပေါ့နော်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရေးအဆင့်အနေနဲ့ဒါသူတို့ကတုံ့နှုံပြောဆိုတာရှိပါတယ်ဒါပေမဲ့ဒီဟာနဲ့ပတ်သက်ပြီးတော့ American Outlook တော်ကနေပြီးတော့ဒီနိုင်ငံသားရေးရာကော်မတီရဲ့ Ukta Ed Rice ရဲ့နောက်လွှတ်တော်အမတ် Steve Chabot နဲ့ဒီ Elliot Engel တို့ကနေပြီးတော့သူတို့ဦးစီးပြီးတော့ကမ္ဘာကထလုပ်ပြီးတော့ပေါ့နော်ဒီပါတီကြီးနှစ်ရက်စလုံးရဲ့အေးအေးယူမှုတရအနေနဲ့ပေါ့မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ့ဒီရက်စက်နှိပ်စက်မှုတွေကိုဒီ genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်ကြေညာဖို့ဒီဆုံးဖြတ်ဖို့အရေးကိုသူတို့တင်ထားတာရှိပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ American နဲ့မြန်မာအကြားမှာပေါ့နော်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့လူမျိုးသဘောထားဘယ်လိုမျိုးဟိုတင်းမာလာနိုင်သလားဒါမှမဟုတ် American နဲ့ဆက်ဆံရေးဘယ်လိုများဟိုဖြစ်သွားနိုင်လဲပေါ့နော်ဝင်းကြီးဘယ်လိုသုံးသပ်လို့ရပါလဲရှင်
အခုဖြစ်ပြနေတဲ့ဒုက္ခတွေဒီဘက်ကိုဘင်္ဂလားကိုရွေးလာတဲ့ကိစ္စကိုဘယ်လိုနည်းနဲ့ဖော်ပြသတ်မှတ်ကြရလဲခုနအသင်းတွေညံတို့ site တို့လိုလွန်လွန်ကျူးကျူးအသုံးနှုန်းနေတဲ့သုံးနာမျိုးဟာအဲ့ဒါမျိုးဟာဟိုကိုဒေါက်တာကိုဖီအနန်ပြောသွားဘူးပါတယ်ဒီလိုစကားအသုံးနှုန်းနေကိုတဲ့အဲလက်လွတ်စပယ်မပြောသင့်ဘူးပေါ့နော်ဒါမျိုးဆိုတာတဲ့သက်ဆိုင်ထောက်ထားခံလို့မှတရားရုံးနေရပဲသုံးဖြတ်ပြီးပြောလို့ရတာမျိုးဖြစ်ပါတယ်အဲ့လိုအဲ့လိုပြောသွားဘူးပါတယ်တရင်တော့တယောက်ကိုအဲ့တော့ဒီကိစ္စဟာလဲပေါ့နော်ကျွန်တော်တို့အနေနဲ့ကတော့ဟိုတော့ကျွန်တော်ဆုံးသိရတဲ့အခုဒီဘက်ကိုပြေးလာတယ်အကုန်မဟုတ်နော်ကျွန်တော်အသက်ကလင်းလည်းမဟုတ်ဘူးကျွန်တော်တို့ဘက်မှာဒါသုံးပုံတပုံလောက်ကအများအကျန်နေနောက်ပြီးတော့ဒီလိုဖြစ်နေတာဒီမွတ်စလင် community ဒီမြောက်ပိုင်းမှာလည်းပဲဖြစ်နေတာဒီရခိုင်မြောက်ပိုင်းတောင်ပိုင်းမှာဆိုရင်လည်းအဆင်ပြေလည်းနေကြတယ်နော်မြန်မာပြည်တစ်ပြည်လုံးမှာလည်းဒီမွတ်စလင်ရောခရစ်ယာန်ဗုဒ္ဓဘာသာရောကျွန်တော်တို့ကလေတာဟာသာတာရှိသားနဲ့အဲ့လိုနေနေကြတာပဲပေါ့နော်အဲ့တော့ဒီခုစဉ်ဒီသူတို့ကိုအစစ် cleaning လုပ်တာလည်းမဟုတ်ဘူးနောက်ပြီးတော့ဒါ genocide လို့လည်းမသုံးသင့်ဘာလို့လဲဆိုတော့အခုလောလောဆယ်ကတော့ဟိုဒါကနေဒါကတော့သူပြည်တွင်းနိုင်ငံရေးရပေါ့နော်သူကပြည်တွင်း pressure တွေရဒီလိုမျိုးတတ်မလာတာမျိုးကြီးညာဆိုပြောကျွန်တော်တို့တွေ့ရတယ်ဒါအမတန်ဝါးနေဆယ်ကောင်းမှာတချို့ဒီလို popular ဖြစ်တဲ့ issue မျိုးပေါ့နော်မိမိတို့နိုင်ငံရေးအကျိုးအမြတ်တွေကိုဒါမျိုးတွေဟိုဟိုဟိုဟိုတမတ်သုံးလုံးလာတာကျွန်တော်တို့အဲ့တော့ဝန်းနေတရားကောင်းပါတယ်အဲ့တော့အမေရိကန်ကတော့လောလောဆယ်ကတော့ဒါမျိုးမသုံးသေးဘူးဒါပေမဲ့အဲ့လိုမျိုးဟိုသုံးမဲ့သုံးလိုက်မယ်လို့လည်းကျွန်တော်တို့အနေနဲ့တော့ဟိုမယူဆပါဘူးအဲ့တော့ကျွန်တော်တို့လည်းအခုသူတို့ရှင်းပြထားပဲကျွန်တော်တို့က independent commission ရှိတယ်သူကလည်းဒီကြာကြာနာနာထုတ်ပြီးတော့သူ့ရဲ့ဟိုဟာပေါ့နော်သုံးသက်ချက်တွေကိုလည်းဟိုစာဆောင်ကြည့်လို့လည်းရှင်းပြထားပါတယ
်ရခိုင်ရေးနဲ့ပတ်သက်ပြီးတော့ဖိအားပေးနေတယ်လို့မျိုးပဲဒီ writers သတင်းတော်နှစ်ယောက်နဲ့ပတ်သက်ပြီးတော့လေဖီအားအတော်တော်များများပေးနေတာကြားရပါတယ်ဒီကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်ပေါ့လေ American နိုင်ငံသားရေးဝန်ကြီးဌာနဒီ EU ဥရောပသမဂ္ဂအကုန်လုံးကနေပြီးတော့ဟိုဝိုင်းပြီးတော့ဒီ writers သတင်းတော်နှစ်ယောက်ကဟိုတရားဥပဒေအရပေါ့လေမြင့်မြတ်တက်တာမဟုတ်ဘဲနဲ့မတရားဒီဆွဆွဲမှုနဲ့ဒီလိုမျိုးထောင်ချခံရတယ်ဆိုပြီးတော့ပြောနေတာရှိပါတယ်မနေ့ကပဲဒီသူတို့လိုက်ပါဆောင်ရဲ့ပေးနေသူတို့အတွက်ပေါ့လေဥပဒေအကြံပေးနေတဲ့ဒီနိုင်ငံတကာနာမည်ကြီးလူခွင့်ရေးရှိနေဖြစ်တဲ့ဒီအမယ်ကလူနီယာလည်းဒီဟာနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်အနေနဲ့ပေါ့လေသူလည်းဟိုနိုင်ငံရေးကျင်းသားတယောက်ဖြစ်ခဲ့တဲ့အတွက်ကိုချင်းစာနာပြီးတော့ဒီကိစ္စမှာသူသားလျင်ဆောင်ရွက်ပေးနိုင်လိမ့်မယ်ဆိုပြီးတော့တိုက်တွန်းသွားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဝင်ကြီးဘယ်လိုများသုံးသပ်လို့ရပါလဲရှင
်။နိုင်ငံတော်တိုင်ပင်ဖို့ကတော့ Hanoi Economic Forum မှာလည်းပြောသွားပါတယ်။ဒါအတိဟိုအဲ့ဒီမှာပြောသွားတာတရားရုံးရဲ့ဒီဆုံးဖြတ်ချက်ကိုကြည့်ရသူတို့ဆုံးဖြတ်ချက်အရာကတော့ခုနအဲ့ဒီ Delhi Watch ဥရိချိုးဖောက်လို့ရေးယူတယ်လို့အဲ့လိုသုံးသပ်ထားတယ်ဆိုကြအောင်သူပြောပါတယ်။ဒါပေမဲ့လို့အဲ့ထက်မှာနာဟိုတရားဆရာစီရင်ကဝင်မှုကလည်းပုံဝင်လင်းလင်းပေးထားတယ်အားလုံးပုံစံကိုကြည့်လို့ရတယ်တကယ်လို့တရားစီရင်မှုမှာမျှတမှုမရှိတာပေါ့ miscarriage of justice ရှိတယ်ဆိုရင်အဲ့ဒါဆိုရင်အသိပေးပါတို့တို့အနေနဲ့ဒါကိုကြည့်မယ်ဆိုပြီးပြောထားပါတယ်ခုတော့ကျွန်တော်တို့အခုလောလောဆယ်ကတော့စီရင်ချက်ချပြီးသွားပြီပေါ့နော်ဒါတရားစီရင်လောလောထုံးရဆိုတော့နှစ်လအတွင်းမှာသူအယူခံဝင်ခွင့်ရှိပါတယ်ကျွန်တော်တို့အယူခံဝင်လမ်းဝင်ယူလမ်းဆိုတော့တခြားတော့ဟိုမစည်းစိမ်ရသေးပါဘူးအဲ့တော့ အဲ့တော့လောလောအယူခံဝင်တဲ့process judicial process ပြီးလို့ရှိရင်တော့ဒါကျွန်တော်တို့အနေနဲ့သူတရားစီရင်မှုမရတာလားမရတာဘူးလားဆိုတာကိုဒါဟိုခေါင်းဆောင်အနေနဲ့ဒါအလေးနဲ့ထားစဉ်းစားလိုက်မယ်လို့ကျွန်တော်တို့ဟိုညွှန်လင်းပါတယ်အဲ့ဒါတော့အခုမနေ့ကအဲသူရှင်သတင်းလာရှင်းမလားပြောရတာလဲသူကမမြတာတဲ့ချက်ကိုထောက်ပြရင်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဟိုဒီအစိုးရအနေနဲ့ကနိုင်ငံတကာပြောနေတယ်ပေါ့နော်အစိုးရနဲ့တရားရေးစီရင်ရေးတက်ကတိကျစီဖြစ်တယ်လို့ပြောရတဲ့အတွက်တရားစီရင်ရေးလုပ်တဲ့ကာလမှာအစိုးရအနေနဲ့ suffocation မရှိပါဘူးအဲ့တော့သူ due legal process ပြီးဆုံးသွားပြီးတော့ဟိုဒီ case ကိုဟိုပြန်လဲသုံးသပ်တဲ့ခါမှာတော့ကျွန်တော်တို့အလေးထားစဉ်းစားလာလိမ့်မယ်လို့ကျွန်တော်လည်းမျှော်လင့်ပါတယ်